Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်မေလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်
။ Welcome to the Voice of America in Burmese.
ကျမစုမမရှင်ဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးသွားမှာပ
ါကျမကတော့စုမမမြောက်ကိုရီးယားနျူကလ িয়ার ဆန်တက်မှုကအထူးအတွက်တော့ကိစ္စမရှိဘူးလို့အမေရိကန်သမ္မတကပြောကြားခဲ့ပါတယ် EU ဥရောပသမ္မတပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးနိုင်ခဲ့ရကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့2019ခုနှစ်တုန်းကရခိုင်ပြည်နယ်အင်းဒင်ကျေးရွာမွတ်စလင်10ဦးတပ်ဖြတ်မှုနဲ့ထောင်ဒဏ်10နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးဟာစစ်တွေကျင်းအောင်မှာထိန်းထားပေမဲ့ပြီးခဲ့တဲ့နှစ်ကနိုဝင်ဘာလတုန်းကပြန်ပြီးလွှတ်ပေးလိုက်ပြီလို့ရိုက်တာကပြောပါတယ်ဒီဖြစ်ရဲ့အပေါ်မှာပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲဆိုတာနဲ့
Welcome to the Voice of America
ဒီလိုတုံ့ပြန်ချက်တွေကိုလည်းမကြခင်မှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။နောက်ပြီးတော့ဒီလူမျိုးဘာသာပေါင်းစုံပါဝင်တဲ့လူမျိုးမဟာမိတ်အဖွဲ့ခေါင်းဆောင်တဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝါရှောင်ကာလစုပေါင်းဝါဖြည့်စတုဒီတာလှူဒန်းပွဲနဲ့အတူတက်မတော်ကတရားစွဲဆိုတာတွေရက်တက်မှုလှုပ်ရှားနေတဲ့အကြောင်းနောက်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတွေဘက်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုဒီကနေ့အိတ်ဖွင့်ပေးစာပေးပို့လိုက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါရဲ။အခုအရင်ဆုံးကတော့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆူမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားနျူကလ িয়ার ဆန်တက်မှုကကုလသမဂ္ဂလွန်ကြော်ရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်မရောက်ဆိုတဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ပြောကြားမှုတွေကွဲပြားနေပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအဓိကရည်မှန်းချက်ဖြစ်တယ်ဆိုတာအမြင်တူတာကိုတော့ခေါင်းဆောင်နှစ်ယောက်တိုကျိုမြို့တော်မှာဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြပါတယ်မကြခင်တုန်းကမြောက်ကိုရီးယားလုပ်ခဲ့တဲ့မစ္စောင်းတုံဆက်သက်မှုတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကသူ့ဘော်အာယုံဆိုင်အောင်လုပ်တဲ့လုပ်ရအဖြစ်မြင်ပြီးတော့ပုံကိုရေးအရသူ့အတွက်တော့သိကိစ္စမရှိဘူးလို့ဒမရထရမ့်ကပြောခဲ့တာပါဝင်ကြီးချုပ်အာဘေကတော့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးတဲ့အခါမြောက်ကိုရီးယားတို့ဖန်ဆီးထားတဲ့ဂျပန်နိုင်ငံသားတွေအရေးကိုဂျပန်အစိုးရကစိတ်ဝင်စားဆုံးဖြစ်တယ်ဆိုတာကိုလည်းသူကတစ်ချိန်မကျပြောကြားခဲ့ပါတယ်ပူတွေ့သတင်းစာရှင်းလင်းပွဲမှာကုံတွယ်ရေးကိစ္စကိုတမရထရမ့်ကအဓိကအာရုံစိုက်ပြောခဲ့တာပါအမေရိကန်ကုံတွယ်ရေးလုံငွေပြနေတာတွေကိုရှင်းချနိုင်ဖို့ဂျပန်နိုင်ငံတရုတ်နိုင်ငံတို့နဲ့ကုံတွယ်ရေးသဘောတူညီမှုတွေရရှိဖို့မျှော်လင့်တယ်လို့သူကပြောပါတယ်မြောက်ကိုရီးယားနဲ့နျူကလ িয়ার သဘောတူညီမှုရမယ်ဆိုရင်စီးပွားရေးအခွင့်အလမ်းတွေအများကြီးပွင့်လာမယ်ဆိုတာကိုလည်းအမေရိကန်တမရထရမ့်ကအလေးပေးပြောခဲ့ပါတယ်အမေရိကန်နဲ့တရုတ်ကြားကုံတွယ်ရေးဆွေးနွေးမှုတွေမှာပုံမှန်တိုးတက်မှုရှိတဲ့အပေါ်ဂျပန်ဝန်ကြီးချုပ်အာဘေကကြိုဆိုပါတယ်ဂျပန်နဲ့အမေရိကန်ကြားမှာနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုံတွယ်ရေးသဘောတူစာချုပ်ချုပ်ဖို့အစဉ်အဆက်ဖြစ်သေးဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့သဘောတူညီချက်ရနိုင်ဖို့အတွက်လမ်းဖွင့်ထားတယ်လို့ဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ကုံတွယ်ရေးစာချုပ်ဖို့ကတရုတ်ဘက်ကအစဉ်အဆက်ဖြစ်နေပေမဲ့အမေရိကန်ဘက်ကမဖြစ်သေးဘူးလို့ဆိုပါတယ်တချင်ချင်းမှာတော့အင်တန်ကောင်းမွန်တဲ့တရုတ်နဲ့ကုံတွယ်ရေးသဘောတူညီချက်တစ်ခုရပါလိမ့်မယ်လို့လည်းပြောပါရယ်အမေရိကန်အနေနဲ့တရုတ်စီကကုံတွယ်ခွန်ဒေါ်လာတန်ပေါင်းများစွာကိုရနိုင်ပြီးတော့နောက်ထပ်လည်းအလွယ်တကူထက်ရနိုင်တယ်လို့သမ္မတထရမ့်ကပြောပါရယ်တရုတ်နိုင်ငံအနေနဲ့ဒီကုံတွယ်ခွန်တွေကိုဘီလီယံရာနဲ့ချီဆက်ပြီးပေးနိုင်မယ်လို့မြူဆတာကြောင့်တချင်ချင်းမှာတော့တရုတ်နိုင်ငံနဲ့အလွန်ကောင်းတဲ့ကုံတွယ်ရေးသဘောတူညီချက်တစ်ရက်ရလာလိမ့်မယ်လို့သမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါတရုတ်နိုင်ငံဘက်ကတော့အမေရိကန်နဲ့ကုံတွယ်တင်မာမှုတွေကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းတင်တယ်လို့ပြောပါရယ်တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလူခန်းကတော့အမေရိကန်နဲ့တရုတ်နိုင်ငံကုံတွယ်ဆွေးနွေးပြောဆိုတာတွေရဲ့တိုးတက်မှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမျိုးစုံပြောနေတယ်လို့ဆွဆွဲလိုက်ပြီးတော့တရုတ်နိုင်ငံရဲ့သဘောထားကတော့မပြောင်းလဲဘူးလို့ဆိုပါရယ်ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံခြားကုံတွယ်စစ်ပွဲဖြစ်ပွားနေပြီးတော့အခြေအနေတွေတင်းမာနေတာပါသမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာဂျပန်နိုင်ငံမှာရှေးလကျင်းပမဲ့ G20 အစည်းအဝေးမှာတွေ့ဆုံကြဖို့ရှိနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ကပြီးဆုံးသွားတဲ့ဒီ EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးအနိုင်ရခဲ့ကြပါတယ်။ ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်950တရားကိုစားပြုတဲ့ဥရောပပါလီမန်မှာအစဉ်အလာအဖြစ်ဥဆောင်မှတ်မှုထားတဲ့ဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီတွေရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီး Liberal Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာပါတယ်။ Britain ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU တွေကခွဲထွက်လို့တဲ့အမျိုးသားရေးအများစိုက်ပါတီတွေကအများစုအနိုင်ရပါတယ်။ Britain မှာ Nigel Farage ဥဆောင်တဲ့ Brexit ပါတီ၊ပြင်သစ်မှာ Marine Le Pen ဥဆောင်တဲ့ National Rally ပါတီနဲ့အီတလီမှာမတ်တေယိုဆယ်ဗီနီဥဆောင်တဲ့လီဂါပါတီတို့ကကိုယ်စားလှယ်တွေအများစုအနိုင်ရခဲ့ကြတာပါ။အီတလီမှာနိုင်ငံပြောင်းအခြေချသူတွေကိုမလိုလားတဲ့လီဂါပါတီခေါင်းဆောင်မတ်တေယိုဆယ်ဗီနီက EU ကိုပြောင်းလဲဖို့ပြည်သူတွေကတမိုင်းဝင်လှုပ်ခွင့်ပေးလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။သူတို့လို EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပေမဲ့လည်း EU ပါလီမန်မှာအမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်အထီတော်အနိုင်မရပါဘူး။ဗြိတိန်မှာ2019ခုနှစ်စံကားမှာတည်ထောင်ခဲ့တဲ့ Brexit ပါတီကအများစုအနိုင်ရခဲ့တယ်လို့EU ထဲမှာဆက်နေလို့တဲ့ Liberal Democrats ပါတီကလည်းတော်တော်လေးအနိုင်ရပါတယ်။ဂျာမနီနိုင်ငံမှာဆိုလဲသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအဓိကထားတဲ့ Greens ပါတီကိုယ်စားလှယ်တွေကအများစုနိုင်ပါတယ်။ဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီအုပ်စုပေါင်းကအများစုထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ပေမဲ့အဲ့ဒီပါတီတွေရဲ့ကိုယ်စားလှယ်တွေကတော့နေရာအများစုဆက်ရထားပါတယ်။အခုတစ်ခါ EU ရွေးကောက်ပွဲတွေကိုမဲပေးသူအရေအတွက်ဟာ20အတွင်းမှာအများဆုံးဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေပြုရေးတာဝန်ကိုယူရတဲ့ EU ပါလီမန်တက်တန်းက9နှစ်ဖြစ်ပါတယ်။ EU အုပ်ချုပ်ရေးဘိုင်းကိုတာဝန်ယူရတဲ့ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌကိုဥရောပပါလီမန်ကရွေးချယ်တင်မြှောက်ရတာဖြစ်တယ်လို့ EU ရဲ့ဘတ်ဂျက်ကိုလည်းအတည်ပြုပေးရပါတယ်ရှင်
။ဒီဘောနိုင်ငံရဲ့မြို့တော်ကတ်မန်ဒူးမြို့မှာတနင်္ဂနွေနေ့ကပြင်းထန်တဲ့ပေါက်ကွဲမှု3ခုဖြစ်ပွားခဲ့ပြီးတော့အဲဒီပေါက်ကွဲမှုတွေကြောင့်လူ4ယောက်သေဆုံးပြီးတော့9ယောက်ထပ်မံတဲ့ဒဏ်ရာရသွားခဲ့ပါတယ်။ဘယ်အဖွဲ့ကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောပေမဲ့ရဲတပ်ဖွဲ့ကတော့ဒါဟာမတရားအသွင်းဖြစ်ကြီးညာထားတဲ့ community ခွဲထွက်အဖွဲ့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့တန်တရားရှိနေပါတယ် community ရဲ့လက်ကမ်းစားဆောင်တစ်ခုကိုပထမပေါက်ကွဲမှုဖြစ်တဲ့နေရာမှာတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အနည်းဆုံးတော့ထိခိုက်သေးဆုံးသူတွေကတချို့ဟာအဲ့ဒီအဖွဲ့ဝင်တွေဒါမှမဟုတ်ထောက်ခံသူတွေဖြစ်တယ်လို့ယူဆပါတယ်ပေါက်ကွဲမှုဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ကအလင်းမြန်တားဆီးပိတ်ဆိုပြီးတော့ထိခိုက်သေးဆုံးတဲ့သူတွေကိုအနီးနားကစေရုံကိုခေါ်ဆောင်သွားခဲ့ပါတယ်ဒေသတွင်းမှာတော့လုံခြုံရေးသတိပေးချက်တွေထုတ်မြစ်လိုက်ပြီးတော့မြို့တော်ကတ်မန်ဒူးနားတစ်ဝိုက်မှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုခင်းလဲ့ပြီးတော့ချထားပါတယ်။1996ကနေ2006ခုနှစ်အထိနီဘောဆွေရနဲ့တိုက်ခဲ့တဲ့မော်ဝါဒီပါတီဟာလက်နက်ကင်တော်လိုင်းကြီးလမ်းစဉ်ကိုဆွတ်လွတ်ပြီးတဲ့နောက်နီဘောနိုင်ငံကြီးတဲကိုဝင်ခဲ့တာပါ။အဲဒီနောက်တော့တချို့ကခွဲထွက်ပြီးတော့ပါတီအသစ်ထောင်ခဲ့ပေမဲ့အဲ့ဒီပါတီအသစ်ကိုတော့မတရားအသိဖြစ်နဲ့ကြီးညာထားတာဖြစ်ပါတယ်ခင်ဗျာ။
and then ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်တနင်္လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ပြင်သစ်နိုင်ငံလီယွန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းက73ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဘုံခွဲမှုနဲ့မတင်ကားသူ3ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါရတယ်။ဖမ်းဆီးခဲ့သူတွေထဲမှာကွန်ပျူတာသိပ္ပံဘာသာတက်နေတဲ့အသက်24နှစ်အရွယ်အယ်လ်ဂျီးရီးယားနိုင်ငံသားတစ်ယောက်ပါတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့ပြောကြားပါရတယ်။အဲ့ဒီသူရဲ့အမေနဲ့နောက်ထပ်အယ်လ်ဂျီးရီးယားနိုင်ငံသားတစ်ယောက်ကိုလည်းဖမ်းဆီးထားတယ်လို့ပြင်သစ်ကလာတဲ့သတင်းတွေမှာပြောကြားပါရတယ်။အသက်24နှစ်အရွယ်ချောင်းသားကိုဖမ်းဆီးခဲ့တယ်ဆိုတာကိုပြင်သစ်ပြည်တဲ့ဝန်ကြီးကလည်း Twitter လူမှုကွန်ရက်ပေါ်မှာအတိပေးခဲ့ပေမဲ့အသေးစိတ်ရှင်းလင်းခြင်းတော့မရှိပါဘူး။ပြီးခဲ့တဲ့တစ်ပတ်တောက်ကြနေတော့ Leon မျိုးလေကလူသိများတဲ့မုံဆိုင်တစ်ခုအပြင်မှာတန်ချောင်းတွေတန်လုံးလေးတွေထည့်ထားတဲ့အိမ်လုံဘုံတစ်ခုပောက်ကွဲခဲ့ပြီးတဲ့နောက်အသက်24နှစ်အရွယ် Algeria ချောင်းသားကိုရဲကလိုက်ရှာနေတာဖြစ်ပါတယ်
။ American ပြည်တော်စု Oklahoma ဖြစ်နေ Oklahoma မျိုးတွေကရက်ကွက်တစ်ခုကိုဝင်ရောက်တိုက်ခတ်ခဲ့လေးစင်နှမောင်းကြောင်၂ယောက်ထပ်မံတည်ဆုံးပြီးတော့29ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာနာပိုင်းကပြောပါတယ်။ Oklahoma မြို့အနောက်ဖက်25မိုင်လောက်မှာရှိတဲ့စနေနေ့ညက El Reno မြို့ကိုတိုက်ခတ်ခဲ့တဲ့လေစင်နှမောင်းကြောင့်တဲအခုခံတစ်ခုနဲ့နေအိမ်လိုလှုပ်ထားတဲ့ကားတွေသတဲ600စခန်းတစ်ခုလုံးဝပျက်စီးသွားပါတယ်။တနအီကို118ကီလိုမီတာကနေ165ကီလိုမီတာကြာအချိန်ရှိတဲ့လေပြင်းနဲ့လေစင်နှမောင်းတွေဝင်သွားတာပါ။လေစင်နှမောင်းပြား5ဆင့်ရှိတဲ့ထဲမှာအဆင့်3 EF3 အဖြစ်မြို့သားမိုးလေဝသဌာနကသတ်မှတ်ထားပါတယ်။လေစင်နှမောင်းဒဏ်ကြောင့်အဆောက်အဦတွေအပိုင်းပိုင်းအဆောက်အအုံဖြစ်ကုန်တယ်လို့ဝေါ်ဒကားတွေလည်းလွှင့်စင်ပျက်စီးကုန်ပါတယ်။ American အနောက်အလယ်ပိုင်းမှာရှိတဲ့ Oklahoma ပြည်နယ်ထဲမှာ လက်တလောသတင်းပတ်တွေအတွက်မှာပြင်းထန်တဲ့ရာသီဥတုဒဏ်ကိုခံရတာပါလေဆင်နှောင်းတွေအကြီးကျယ်မိုးရွာပြီးတော့ရေကြီးမှုတွေကြောင့်အယ်ရီနိုမှာတည်ဆုံးသူ၂ယောက်ပါဝင်စုစုပေါင်းတည်ဆုံးသူဟာ၁၁ယောက်ထက်မနည်းရှိပါတယ်ခင်ဗျာ
တူရကီနိုင်ငံအကျဉ်းထောင်တွေထဲမှာအကျဉ်းသားထောင်ထဲချီရပ်ပေါင်း200အစာငတ်ခံဆန္ဒပြမှုအဆုံးသတ်သွားပါပြီ။ကတ်တူပြည်သူဘုံကောင်းဆောင်အဗ်ဒူလာအိုဂျာလန်ကို၈နှစ်အတွင်းမှာပထမဆုံးအချိန်၈နှစ်တွင်တွေးခွင့်ပြုခဲ့ပြီးတဲ့နောက်မှာအကျဉ်းသားတွေရဲ့ဒီအစာငတ်ခံဆန္ဒပြမှုတွေအဆုံးသတ်သက်သွားတာပါ။တူရကီမှာမတရားအသင်းသတ်မှတ်ထားတဲ့ PKK အလို့သမားပါတီကောင်းဆောင်အိုဂျာလန်ကသူ့အပေါ်ထောက်ခံသူတွေအစာငတ်ခံနေတာအဆုံးသတ်ကြဖို့အတွက်သူ့ရှေ့နေကတစ်ဆင့်ထုတ်ပြန်တဲ့ပန်ကြားစာထဲမှာတိုက်တွန်းခဲ့ပါတယ်။ဆန္ဒပြမှုဟာသူ့အတွက်ထိရောက်ကြောင်းနဲ့ယေရှုတင်ကြောင်းစာထဲမှာရေးထားပါတယ်။အမရလီကျွန်းပေါ်ကအကျဉ်းထောင်မှာထောင်ချနေတဲ့အိုချာလန်ကိုရှေ့အနေနဲ့တွေးခွင့်ပြုဖို့တောင်းဆိုပြီးတော့တခြားအကျဉ်းထောင်တွေကအပါအဝင်စုစုပေါင်းအကျဉ်းသား3000လောက်ကအဖက်မစားဘဲဆန္ဒပြခဲ့ကြတာပါ။လွှတ်တော်အမတ်တော်များများကလည်းဒီလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အစာငတ်ခံဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေရဲ့ရည်မှန်းချက်အောင်မြင်တယ်လို့အိုချာလန်ရဲ့ရှေ့အနေတယောက်ကဒီကနေ့ပြောကြားခဲ့ပါတယ်ရှင်။
မနေ့တနင်္ဂနွေနေ့မနေ့စောပိုင်းကတော့ပြည်သူနိုင်ငံမြောက်ပိုင်းမှာပြင်းအားအဆင့်ရှိရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်အိမ်ဒီပျက်စီးပြီးတော့လျှက်စစ်ဓာတ်အားတွေပြတ်တောက်သွားခဲ့ပါတယ်။ငလျင်ကပြည်သူနိုင်ငံမြောက်ပိုင်းယူရီမာဂေါ့စ်မြို့ရဲ့62ကီလိုမီတာအကွာကိုပို့ပြပြီးတော့လှုပ်ခတ်ခဲ့တာပါ။ငလျင်ကမြေအောက်114ကီလိုမီတာအောက်မှာလှုပ်ခတ်ခဲ့တဲ့အတွက်ကြီးကြီးမားမားထိခိုက်ပျက်စီးဆုံးရှုံးမှုတော့မဖြစ်ခဲ့ပါဘူး။ငရင်လှုပ်ပြီးလွင့်လာတဲ့ကြောက်တုံးကြီးအိမ်ထဲအထိလိမ့်လာတဲ့အတွက်လူတဦးသေဆုံးခဲ့ပါတယ်။ဒဏ်ရာရသူ6ဦးထက်မနည်းရှိတယ်လို့လည်းသတင်းရရှိပါတယ်ခင်ဗျာ
။တနင်္လာညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ website မှာနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကရခိုင်ပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်10ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ထောင်ဒဏ်10နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးကိုမူလတုန်းကစစ်တွေအချင်းတောင်မှာထိန်းသိမ်းထားပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကပြန်လွှတ်ပေးလိုက်ပြီလို့ရိုက်တာသတင်းကဖော်ပြပါတယ်။အချင်းဦးစီးဌာနဘက်ကတော့ဒီလူတွေကိုအရက်ဖက်အချင်းတောင်မှာထိန်းသိမ်းထားတာမရှိဘူးလို့ပြောပြီးဘလို့ပုံစံနဲ့ပြန်လွှတ်ပေးခဲ့တယ်ဆိုတာကိုတော့ပြည်ထဲရေးကရောကာကွယ်ရေးဘက်ကပါရှင်းရှင်းလင်းလင်းတုံ့ပြန်ဖြေကြားတာမရှိပါဘူး။သတင်းပြေဆုံးကိုပြည်ဝရေးမြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောတင်ပြပေးထားပါတယ
်။ဟုတ်ကဲ့အစိုးရရဲ့တတိယတနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပရာမှာအင်းတင်ရွာလူတက်မှုနဲ့အပြစ်ဒဏ်ကြခံနေရတဲ့တမရော်သား9ဦးကိုလွှတ်လိုက်တဲ့အပေါ်သတင်းတောက်တွေကမေးမြန်းတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ဒီတဲ့ဝင်ကြီးဌာနခိတအမြဲတမ်းအတွင်းဝင်ဥခိုင်ထုံးဦးကတမရော်သား9ဦးကိစ္စကိုအခုလိုဖြေကြားပါတယ်
။ဒါကတော့ကျွန်တော်တို့လူငယ်ချမ်းသာဝင်ရတဲ့ကိစ္စတွေဖြစ်ပါတယ်။အော်ဒီလူငယ်ချမ်းသာဝင်ဆိုတာလည်းကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေရပါတော့နော်။နိုင်ငံတော်သမ္မတကနေပြီးတော့ပဲပြီးလို့ရတဲ့ကိစ္စတွေဖြစ်ပါတယ်။လူငယ်ချမ်းသာတဲမှာပေါ့နော်။ဒီ9ဦးကဒါပါကောင်းလဲပါသွားနိုင်ပါတယ်။စီစစ်တာတော့အကျဉ်းစီးဌာနစီစစ်တာဖြစ်ပါတယ်။ကျွန်တော်တို့ပြည်ထောင်ဝင်ကြီးဌာနအနေနဲ့ကတော့စီစစ်ချက်တွေအားလုံးနိုင်ငံတော်သမားကြီးရှိကိုတင်ပေးတာဖြစ်ပါတယ်။အဲဒါကြောင့်မလို့စေလွတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဥပဒေရပဲစောင့်ရတော့ကျွန်တော်အနေနဲ့ဆွေးနွေးတင်ပြခြင်းပါတယ
်။သတင်းစာရှင်းလင်းပွဲမှာပါဝင်တက်ရောက်လာတဲ့အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်စိုးကတော့အခုလိုဖြေဆိုပါတယ
်။အင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တပ်မတော်9ဦးတွေ့ပွဲကိစ္စကျွန်တော်တို့အချင်းတော်မှာအဲ့ဒီတပ်မတော်9ဦးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်သိထားရှိတော့
ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟိုးကလွတ်မလွတ်မသိရသေးကြောင်းဖြေဆိုခဲ့ပါတယ်
။အင်းတင်ကိစ္စတော့ကျွန်တော်တို့လည်းမသိသေးပါဘူး။ခုနကတည်းကသတင်းတော့ကြီးမေးမှကျွန်တော်တို့သိတာပါ။နော်။အဲဒါနဲ့ပတ်သက်လို့လည်းခုနကကျွန်တော်တို့ပြည်ထောင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥက္ကဋ္ဌထုံးလည်းဖြေပြီးတော့ကျွန်တော်တို့အကျဉ်းဥပဒေဌာနကလည်းဖြေကြားပေးပြီးပါကျွန်တော်လည်းမသိသေးပါဘူး။
ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ယုံကဗိုလ်မှူးကြီးအောင်ခင်သိန်းကတော့စစ်ဘက်တရားစီရင်ရေးရဲ့လုံထုံးလုံနည်းတွေကိုအခုလိုရှင်းလင်းပြောဆိုခဲ့ပါတယ
်။နေဘက်တရားရုံးနေမှာဆိုလို့ရှိရင်ဟိုမြို့နယ်ရနေတိုင်းတိုင်းရနေပြီးတော့အထက်ယုံစင်းစင်းကိုအယူခံဝင်ဝင်ရှိသလိုပဲကျွန်တော်တို့စစ်ဘက်တရားစီရင်ပါလဲပဲသူကတရားရုံးတစ်ခုကပြစ်ဒဏ်စီရင်ရင်ခံရလို့ရှိရင်သူကတောင်းတော့ကာကွယ်ရေးဦးစီးချုပ်ရှိကိုသူကထောင်ရောက်သွားတဲ့ခါမှာအတနာခံစာတင်ခွင့်ရှိပါတယ်။အဲ့လိုတင်ပြီးတဲ့ခါမှာဒီမှာရှင်းပေးခြင်းမရှိလို့ရှိရင်လည်းပဲ तू ကနောက်ထပ်စစ်ဘက်ယူကန်တရားရုံးဆိုတာရှိပါသေးတယ်တမရဦးလေးက तू ကအဲ့ယူကန်ယုံစင်ကိုလည်းအဲတက်နိုင်ပါသေးတယ်အဲ့တော့ဟို Adik juga yang mana lepas, dalam loga bu bumi seni teh, ia si jiri yang time biro dah siang lah piapa. Kalau di pada jangan dua le ia si sedih, lucu mula lucu orang kena dua ini biro dulu, ide ini tanah biro dulu bawa, jadi tujuh nanti mesti di bawa pijalu.
Di memang jadi ini pada bi, dalam di jenjin bade, dalam loya dengan sahing lembuai mat, di biu pisu lembuai si jang le biro su bade.2013年8月15日，印度卢丹姆内巴德比，唐丹森尼加康亚的丹罗达昆纳乌哈比格的诺文巴拉格雷加，卢米奥克拉皮江内，瑞达德林塔纳加，波比亚塔拉皮巴的，印度卢丹姆内巴德比，德林吉达的瑞达德林塔纳加，古瓦隆内古乔苏乌罗哈，2013年9月15日，唐丹昆纳尼西恰马康格亚比，南安多里乌埃切乌布雷内，唐丹昆纳尼西恰马康格亚巴的。Turun Uha, Chongdan Sechola, Jakan Gaya Bire No, Bigere Mila Dwinga, Lunyin Chana Gwene, Bianle Lumyao Kebaare.
Kumozo Dimbya Bithara Pchepaare Shin Sabiro, Islam Bada Winneye Waapye Saru Didago, Bada Bangzonga Lu Wailo De Drin Bibuja Dimbya Bijamare, Lumyo Bada Bangzong Ba Winne Social Alliance Lukore, Luru Mahame Pwegaane Usao Miro, Islam Bada Winneye Ramandan Washang Galama, Subang Waapye Saru Dida Luramwe Deyegu, Digine Yangong Mahabhanula Banyan Shima Pilo Kebare, Yangon Myodwin Lusigare Niyarema, Islam Bada Winneye Waapye Zaru Dida Alu Lodagaro Dudia Aje Miao Pyebare, Bada Baozo Dhaasa Da Nya Da Zwane, Chichiye Dwa Piyayo Pyede Lu Sijin Durega Pyebare, Zaru Dida Alu Ramwego Kurang Doya Bidrin Yugere Kuzo Taka Dimbya Bita Bare.
Islam Bada Winneye Waapye Zaru Dida Subang Zugo,Lumu Ma Mei Pue Social Alliance Ne, Mei Pa Pue Zi Yue, Bada Song Didi Ka, Goza Biu Pogo Re Subang Mi, Xiangong Mahabhanula Banyan Shima, Dine Nyan Ni Bai Ma Bi Lo Khe Ba De. Wapi Stu Di Da Pue Go, Yen Nong Ad Cha Niya Ma Lo Khe Bi, Lucy Ka E Miu Le Ma Kulu Duriya Jin Lo Pi Ae Yue Jia Go, Lumu Ma Mei Pue Da Ong Gan, Do Ta Li Mi Nga Kulu Pio Wa De.
我他妈楼下嘞，讲他妈对面啊，把他把东西，吃几步也变样了，他妈了，变了样，反正来说，吃嘞这个些，有人吃脏些嘞，有人奶奶嘞吃脏了就很牛，变脏些，有人什么碰下里不理着，他妈嘞不理嘞，不讲他嘞些，哎那边他妈我，我这都是些，再开不了，现在嘞他妈我奶奶家等下嘞，他妈我爹那嘛家等下新年完了，哎那哎那里有他妈我。
成功等待比较嘛，怎么地面嘛，我住的也近，咱路程是不来些。没有啊，那边没嘞，没别么过几年路，数字要来，八大帮人配置一呢。如果来对阿龙啊，八大帮人七七一段，头班撇开讲，到大里面啊，表话嘞。第一，如果路线啊，老段西镇啊，皮皮，八大帮人没有送，未必担心你家吧？但比一家五段，八大帮人七七一牛一个，一级将 CRO 应该往大家可能没买嘞。
你看，今年一千比嘛，都得嘛，是不？八大帮人一年七千的呀，你帮人家说，啊，就年前说，现在内产比干嘛？啊，空调房子嘛，跑路，忙着家里表价嘞。这忙的家里啊，那贵个冷少来流账啦，这个什么拉出来哦？他们啥来流账对吧？那我
现在老会表么？今年八月底，阳光大滴大滴，所以也可以比较个有个啊 ，PB 年内俺那一家呢，可能那一块的流量给啊 ，PB 嘞。第五批是朱迪达卢伯格，像我们有个卢德汤老八万生外给加班的。
过早他把钱塞比罗的一卡一单呢，你妈是得到的钱币呢？爸妈带外皮带的人，我等下背着妈嘞。钱币呢？不拉我没有那的嘛，你妈怎么了呢？一卡怎么了？一路家么？你看伢把一提，带外个到那个边上皮包给的路，那怕提开木的是给的路，怎么了？不加油？一大问西都干嘛表话嘞？么内容啊？不拉我没有那个人没找，那怕带外对嘛？十里忙的要当的五把提开单呀，也是给的路，你咋看你个表话嘞？啊，别生我了 ，view 也听到南宫应该。
Okay, boy. Mila Nazachau Yamana Banga, Yamasita Gutin Sound Lada Saligo, Kaladam Yigama, E. Pagga Pika Tajagara Pibi, Edinama, E. Yakailena Gandine, Tama de Laukan, Yemo Chisa, Kamaya Nitin Litane, Taipos and Ego, Tama Pibwa Keraba. Palawam Unidwe, Tamarona, E. Yakain Tantodu, Maniga Taipos Pibwa Kere Chiniguro, E. Pianja Yita Wonka, Kaintukaga Kulu Piovare.
Manashima is ဒီတိုင်ပွဲဟာမေလအတွင်းနှစ်ဖက်ပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်တယ်လို့
Tamro Pega Tigan Jasu Mumia Kedelu, E Pega Piosu Kedelu, Vuinine Ticha Team Pu 90 Babu. Palawa Mune Taiboy Drain, Tamro Pega Tigan Moody Shikedelu, Tamro Trima Pianja Yi Dreamu, Pumujo Somintunga Kulu Pioware. Palawa
General Division Ashikeda, Noa and Yoko.
ကျွန်တော်အားငါလေးမှာကျွန်တော်ငုံကြီးရွာနေအမိနာမှာဖြစ်တာအဲဒီမှာကျွန်တော်ပြအောင်ဦးကြိုက်ချာဆုံးမှုအနေနဲ့ရှိအေးဘက်ကတော့ကျွန်တော်မသိဘူးပြတိုက်ပွဲဖြစ်ပွားစဉ်တွင်မြန်မာစစ်တပ်ကိုဆက်လက်မောင်းပေးရတဲ့ဆက်လက်သမားရွာသားနှူးကလည်းထိခိုက်တန်ရာရရှိပြီးတမတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒီအချိန်လေးကိုသိရှိထားတဲ့မောင်နှမရွာသားတို့ကအခုလို့ပြောပါတယ်ဟိုဟာဆက်ရီကိုယ့်
ပြည်တာပေါ့မြန်မာစစ်သားတွေကကြားကြညီရတာပေါ့တရားကတရားနဲ့အခုစီရကအလောင်းလေးမရသေးဘူးအလောင်းလည်းပေါ်လာသေးဘူးစစ်ကမောသွားလို့လေ
ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာသားတွေနေရကနေတိမ်းရှောင်နေရမှုတွေလည်းရှိနေပါတယ်လက်ရှိပလဝမြို့နယ်မိစာစင်ပေါင်းပြင်ရှင်မသိန်ကျေးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ် 2,600 ကျော်ရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ခံကပြောပါတယ်။အလားတူရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့အကြားတိုက်ပွဲဖြစ်စဉ်တွင်မှာဒေသခံတွေထိခိုက်ဒိဆိုးမှုအဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ကြောက်တော်မြို့နယ်မင်းလန်းတောင်ကျေးရွာကရွာသား3ဦးကိုမေလ23ရက်နေ့ကမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပြီးမေလ25ရက်နေ့မှာကြောက်တော်မြို့နယ်အခြေစိုက်စက္ကခကူစိုက်ရင်ကကြောက်တော်မြို့မှာရဲစခန်းကိုလိုက်ရောက်အနိုင်ခဲ့ပါတယ်။အဲ့ဒီထဲကဥကြောလှိုင်ဆိုတဲ့ရွာသားနှိမ့်ဆက်တန်ရာကြောင့်မနေ့ကကြောက်တော်စေယုံမှာတိတ်ဆုံးသွားခဲ့တယ်လို့ကြံရှိတဲ့ရွာသားနှူးဖြစ်တဲ့ဦးမဲမောင်နဲ့ဦးပြည်စိမ့်မောင်ကတော့အချမ်းဖက်စိုက်ဖြည့်ဥပဒေနဲ့ကြောက်တော်ရဲစခန်းမှာအမှုဖွဲ့ချုပ်နှောင်ထားခဲ့ပါတယ်။ဒီအချိန်လေးကိုဥပ္ပိသိမ့်မောင်ရဲ့ဆွေမျိုးသားချင်းတို့ကအခုလိုပြောပါတယ
်ကျော်လည်းဆုံးသွားတာမနေ့ကဆုံးသွားတာမနေ့ကပြောတယ်ဆရာစစ်တကသူတို့နေဆက်လို့သူတို့ကဘာအပြစ်မရှိဘူးကျွန်တော်အဖေပြည်သိမ့်မောင်သူကနေဆက်ခံတာအခုစိတ်ခံအောင်ပြနေရတယ်နေရာတွေသူကနောက်လည်းမကြောက်တော့ဘူးသူတို့မျိုးလုံးတစ်လုံးညှင်းနေတယ်ဘာမှနေရမလဲလို့နားမသိဘူးချက်တော့မှအရှောင်းမှရှိတယ်ရေးစခန်းမှရှိတယ်အခု
မင်းသားဆောင်ကျေးရွာကရွာသား၃ဦးကိုအမှုဖွင့်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကြောက်တော့ရဲစခန်းကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသာ30ကျော်တိတ်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ90စစ်ဘေးရှောင်ဒုက္ခသည်4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကစည်းရင်းပြုစုထုတ်ပြန်ထားပါတယ်။
ရရှိမှာပြမြင်းကြီးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ညီမထားတဲ့ NLD အစိုးရလက်ထက်မှာမြင်းကြီးလုပ်ငန်းစဉ်တွေရှိမတိုးတာပဲရှိပြီးသားပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြပခအချို့ပါတိုးလာနေပါတယ်မြင်းကြီးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရသလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းပြလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VU ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VU မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြန်မြန်ကြမယ်တော်ရရှိမှုကိုကြိုဆိုပါရခင်ဗျာ
မနေ့ပြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာသတင်းလွှာတွေကိုတင်ဆက်ပေးမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုမှုအပေါ်မှာတက်မတော်ကနေတရားစွဲဆိုနေတာတွေနဲ့ပတ်သက်ပြီးရက်တက်မှုအတွက်အပြာရောင်တိရှက်လှုပ်ရှားမှုကိုအရှိန်မြှင့်ပြီးတော့နောက်တစ်ဆင့်အနေနဲ့တက်မတော်ဘက်ကိုသတိပေးစာတွေပေးပို့သွားမယ်လို့လှုပ်ရှားသူတွေကဆိုပါတယ်။တရားစီရင်ရေးမှာလည်းတရားရုပ်ချုပ်တရားသူကြီးကစစ်တပ်ဘက်ကနေလာတဲ့သူဖြစ်တာကြောင့်တက်မတော်ကနေတရားစွဲရင်လက်ခံနေတာသာဖြစ်တယ်လို့တရားရေးကြွန့်ကျင်သူတွေကလည်းသုံးသပ်ပါတယ်။ဒီကြောင့်ပြည်ဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
လူလောက်စာထုတ်ဖို့ပြောဆိုတာဒီပေါ်တက်မတော်ကတရားစွဲဆိုတာလေးရက်တက်မှုအရက်ဖက်ဖွဲ့စည်း20ကျော်ကအခုလ14ရက်နေ့ကအိပ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပြီးတက်မတော်ကတရားစွဲဆိုထားတဲ့ယုံကြည်နေမှာအပြာရောင်တီရှက်လှူရှားမှုတွေပြုလုပ်ခဲ့ကြပါတယ် အပြာရောင်တီရှက်လှူရှာမှုကိုလည်းအချိန်မြင့်တင်သွားမှာဖြစ်တယ်လို့သတိပေးစာပေးပို့သွားမယ်လို့အတန်ဖွဲ့ကမောင်ဆောင်ခါကပြောပါတယ
်ဒီတက်မရော်ကိုသတိပေးစာပေးပို့သွားဖို့ရှိရပေါ့နော်ဒီလက်ရှိဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့14ရက်နေ့အရကတော့ကျွန်တော်တို့ဒီအိတ်ခွန်ပေးစာအတဘောမျိုးကျွန်တော်တို့ကပြီးခဲ့တာရှိရအခုကျရင်တော့ကျွန်တော်တက်မရော်ဓာရီကိုချက်ချင်းဒီအရုပ်သိမ်းမှုဒီမှုရုပ်သိမ်းမှုနဲ့ပတ်သက်ပြီးသတိပေးစာပုံစံကိုပြန်ရေးသွားမှာပေါ့နော်ဆိုတော့ပြီးတော့ဒီကမ်ပိန်းမျိုးလေးဆက်အရှိန်ပြင်သွားမှာဒီပြီးရင်တော့ကျွန်တော်အလူတွေဒီကျွန်တော်လူအားလုံးပါတယ်လူလူစားမှုပုံစံမျိုးနဲ့ဆက်သွားလို့ရှိရဲအချိန်ကြီးကျွန်တော်တို့စဉ်းစားတာပါဗျအဲ့ဒ
ါလက်ရှိမှာတော့တက်မတော်ကမန္တလေးကဆရာတော်ဦးတော်ပြီးသားဒါရိုက်တာမင်းထင်ကိုကိုကြီးဘိုးကြီးအောင်နေမျိုးစဉ်ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဝင်တွေကိုပုံမှန်55ကာကြီး66ကာကြီးတွင်တရားစွဲဆိုထားပါတယ်အခုလိုတက်မတော်ကတရားဆွဲဆိုရတဲ့ပတ်သက်ပြီးတရားလွတ်တော်ရှင်းနေဦးကြီးမြစ်ကအခုလိုမှတ်ချက်ပြုပါတယ
်သူ့ကိုထိလာမယ်ဆိုရင်သူကလည်းအစိုးရတရားပုံစံနဲ့တရားဆွဲတော့တာအမှားသူကတရားဆွဲလို့ဆိုလို့ရှိရင်တရားဝင်အစိုးရကလမ်းကြောင်းနေတဲ့ကျွန်တော်တို့ဥရေရုံးကနေတစ်ချင်းသွားမှာမဟုတ်ဘူးသူကတရားရုံးကိုတိုက်ရိုက်သွားပြီးဥတိုက်ကြီးလျှောက်တယ်အဲ့ဒါမျိုးတွေနဲ့သူကလုပ်တယ်တရားရုံးကြီးကလည်းမဖြစ်လဲဆိုတော့တရားရုံးထုတ်ခဲ့တရားသူကြီးကစစ်ဘုံကြီးကဒုတိယဘုံကြီးအဲ့တရားရုံးထုတ်ခဲ့တရားသူကြီးကစစ်ဘုံဖြစ်နေတဲ့အခါမှာကမ္ဘာလောကဥဒိုင်းလျှောက်လာတာမှန်တယ်အခုလက်ခံမယ်ပြီးတော့အပြင်းနဲ့အခုအမြင့်ဆုံးပြစ်တာကိုအခုပေးတာပဲ
ဒီကလေးလာကစားပြီးလင်မှုကွန်ရဲမှာတက်မတော်ပေါ်ဝေဖန်ရေးသားသူတွေကိုတရားစွဲတယ်လို့ရခိုင်မှာဖြစ်ပွားနေတဲ့သတင်းတွေဖော်ပြရတဲ့ပတ်သက်ပြီးတက်မတော်ဘက်က RFA ARD နဲ့ Development Media Group တို့ကိုလည်းတရားစွဲဆိုထားပါတယ်ခင်ဗျာ
ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးကော်မရှင်ကိုနိုင်ငံရေးပါတီတွေဘက်ကတိုက်တွန်းတဲ့သတင်းကိုဆက်ချင်ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတရက်ကျင်းပနိုင်ရေးတိုက်တွန်းပေးနိုင်မှုအတွက်တွေ့ဆုံဆွေးနွေးလိုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဒီကနေ့အိတ်ဖွင့်ပေးစာပေးပို့ပြီးတောင်းဆိုလိုက်ကြပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့နိုင်ငံရေးပါတီ26ပါတီရဲ့တောင်းဆိုချက်ကိုစုံကြီးအစည်းအဝေးပြုလုပ်ညှိနှိုင်းပြီးတွေ့ဆုံဆွေးနွေးရေးအတွက်ဆုံးဖြတ်မှာဖြစ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတော်ကိုကောင်းဇန်ဟင်းကသတင်းပေးပို့ထားပါတယ်
ပြည်ထောင်စုကြံရင်းနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုကရွေးကောက်ပွဲကော်မရှင်အနေနဲ့တမာတမဲချပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးလိုတာကြောင့်အိတ်ဖွင့်ပေးစာပေးပြီးတွေ့ဆုံဆွေးနွေးဖို့တောင်းဆိုတာဖြစ်တယ်လို့ပြည်ခင်မျိုးပါတီပြောရေးစခွင့်ရှိသူဦးသိန်းတွန်းကအခုလိုပြောပါရစေ
။လက်ရှိဖွဲ့စည်းထားတဲ့ UEC အနေနဲ့ပေါ့နော်။အမည်တွေအစိမ့်တွေအဝါတွေမခွဲခြားဘဲနဲ့ဟိုတကယ့်ကိုတမာတမဲကြတော့တကယ်ကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတဲ့ကိုရည်တည်ဆောင်ရွက်ပေးနိုင်မှုအတွက်ကိုအခုဒီဆွေးနွေးပွဲမှာဒါအပြန်အလှန်နဲ့ချင်းဆိုင်ကျွန်တော်တို့ဆွေးနွေးလို့တဲ့စံထားအရာကျွန်တော်တို့တောင်းဆိုရခြင်းဖြစ်ပါတယ်ဗျာဟုတ်ကဲ့ပါ
ရွေးကောက်ပွဲကော်မရှင်အနေနဲ့26ပါတီရဲ့ကဲလန်းချက်ကိုတော့ကော်မရှင်ရဲ့စုံကြီးအစည်းအဝေးမှာဆုံးဖြတ်မှာဖြစ်တယ်လို့ဥက္ကဋ္ဌဦးလာသိန်းကပြောပါတယ
်တွေ့ဆုံတဲ့မဆုံတဲ့ဟိုဒီတော့ဒီရောကော်မရှင်စုံကြီးအစည်းအဝေးမှာတင်ပြပြီးအဆုံးပြမယ
်ကော်မရှင်အနေနဲ့တိုင်းနယ်ပြည်နယ်အသီးသီးအလိုက်နိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်း CSO တွေနဲ့ဂျွန်လာထဲမှာတွေ့ဖို့အစီအစဉ်ဆွဲထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောပါတယ်တက်တန်း3နှစ်ကျော်ရှိလာပြီဖြစ်တဲ့ရွေးကောက်ပွဲကော်မရှင်အသစ်နဲ့နိုင်ငံရေးပါတီတွေ3ချိန်တွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်ကရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့နိုင်ငံရေးပါတီတွေနဲ့38ချိန်တိုင်းတွေ့ဆုံဆွေးနွေးမှုရှိခဲ့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှအသက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်တာမို့စောင့်မျှော်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မေလ28ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမငယ်ငယ်တုန်းကကျမတို့ရဲ့အတိုင်းဝိုင်းတစ်ခုလုံးမှာစာရေးဆရာဆိုတာကမရှိခဲ့ကြဘူးဆိုတော့အဲ့ဒီအချိန်တုန်းကစာရေးဆရာဖြစ်အောင်လုပ်မယ်ငါရန်ကုန်သွားမယ်
စာရေးဆရာမမြူပါရဲ့ယုံကြည်ရဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်စွမ်းရည်လုပ်ငန်းကြီးဖြစ်တဲ့ China National Petroleum Corporation ဟာမြန်မာနိုင်ငံထဲမှာ73စီလက်လီအယောင်းဆိုင်ကိုဒါဇင်နဲ့ခြေပြီးဖွင့်ဖို့ရှိနေပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်တို့မှာလက်လီ73ဆိုင်အယောင်းဆိုင်တွေဖွင့်နိုင်မှုတရုတ်လုပ်ငန်းကြီးတစ်ခုဘက်ကတာဆူလိုက်တာဟာဆိုရင်လက်ရှိပြည်တွင်းလုပ်ငန်းရှင်တွေအပေါ်တက်ရောက်မှုရှိနိုင်သလား။နောက်လက်လီ73စီဈေးကွက်ကိုလက်လီ73စီဈေးကွက်ကိုလဝကြီးအုပ်သွားနိုင်ခြင်းရှိပါသလားဆိုတာကိုတော့တာချီလိမ့်မျိုးကစီလုံငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးကြည်မြင့်နောက်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းတို့နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်ကတင်ပြထားတာနားဆင်ပါရှင်
ဝါစီစီကိုလိုက်ပြီးပြောင်းလဲတော့တစ်ချင်းမလုံနိုင်ဘူးအတက်ကတော့လုံတော့အကြမှာတော့တစ်ချင်းတော့လုံကြတော့အချို့ဆိုင်တော့လုံတယ်အချို့ဆိုင်တော့လုံတာမတွေ့ဘူးနော်တချို့ကတော့ဒီတနေ့ထိန်းပြီးသွားတာဟာမျိုးရှိတာပေါ့နော်စီစီတက်တဲ့နေရာမှာတော့အားလုံးကလည်းပြိုင်နဲ့တက်ကြတာပေါ့နော်တစ်ခါစီစီလည်းတက်တယ်ဆိုလာနဲ့တက်တယ်ဆိုတော့တက်တယ်တို့လည်းဆင်းနေကြတယ်ဆိုတဲ့နေရာမှာတော့တချို့ကငါကြံခဲ့တာမျိုးရှိတယ်ပေါ့နော်တော့လက်ရှိနေသားမှလည်းအခုဒီရန်ကုန်ဘက်ထရိုဆိုပြောမှရန်ကုန်တိုင်းဒေသကြီးစူဝါနဲ့ပေါင်းပြီးတော့ဖွင့်နေဆိုတဲ့စီစဉ်ချိုးတဲ့ဖွင့်လာတွေ့တယ်။ဒါတော့ရန်ကုန်တိုင်းဒေသကြီးစူဝါနဲ့မြေကြီးပေးတာပေါ့နော်။မြေကြီးရင်းနှီးနယ်မှာလုပ်တယ်။ဒီပုံကြီးကလုပ်ငန်းကုမ္ပဏီကနေဒီစီစဉ်နယ်မလေးစီစဉ်နယ်စဗက်စမန်လုပ်ပြီးတော့ဆိုစက်ဖွင့်လာမှာ။အဲဒီစီစဉ်တွေကတော့စီစဉ်နယ်စီစဉ်နယ်ဆိုင်တော့ဈေးတက်တာတော့တွေ့တယ
်။မြန်မာနိုင်ငံတွင်းက73စီလက်လီအယောင်းဆိုင်တွေရဲ့ဈေးနှုန်းတက်မှတ်မှုအခြေအနေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းပြောပြခဲ့တာပါ။အကျိုးမြတ်သေးချာတဲ့73စီလက်လီအယောင်းဆိုင်လုပ်ငန်းပါတော့လက်ရှိမှာတရုတ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Petro China ဘိုင်း Singapore Petroleum Company SPC ကရွှေတောင် Energy နဲ့ဖက်ဆက်လုပ်ပြီးရန်ကုန်မှာတော့73စီလက်လီအယောင်းဆိုင်တစ်ခုကိုပြီးခဲ့တဲ့မတ်လ30ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။နိုင်ငံတကာလုပ်ငန်းကြီးတွေဘက်ကလည်းလက်လီအယောင်းဆိုင်လုပ်ငန်းဘက်ဝင်ဖို့စိတ်ဝင်စားပေမဲ့တကယ်လက်တွေ့အကောင့်ထဲဖော်နိုင်တာကတော့သိမတွေ့ရသေးဘူးလို့လဲဒေါက်တာဆုထွန်းကပြောပါတယ
်။စီစံရဲ့သဘောမှာတော့ဟိုတကယ်ရောင်းလာတာလူကြီးမှပဲရောင်းလာတာပေါ့နော်။ရန်ကုန်မင်းလေးအစားရှိတယ်ပေါ့နော်။ကားဖီးရတယ်ငွေနိုင်ငံလုံးရဲ့ကားဖီးရ90ရာခိုင်နှုန်းကရန်ကုန်မှာရှိတာပေါ့နော်။အဲ့တော့ရန်ကုန်မှာပဲရောင်းမှုတွေကစီစံအစ်စ်ဖွင့်ပေးဖွင့်ပေးမယ်လေတကယ်လည်းရန်ကုန်မှာနေရာရဖို့မလွယ်ဘူးပေါ့နော်။တစ်ကတော့နေသေးကြီးရဲ့နှစ်ကတော့ပဝင်းကြီးကလည်းလက်မမထိုးကြတာများရအောင်မှာဟိုစင်ဦးမဟိုတရုတ်မမဟုတ်ဘူးလူရဖွင့်မယ်ဒူတယ်ပဲလာလာပါပဲလာလာတော့စီတိုင်းဖွင့်နေတယ်ဆိုရင်အောင်မှာဖွင့်လို့မလွယ်ဘူးအဲဒီညီလေးကြီးကတစ်ချက်တည်းနှိမ့်ချက်ပဝင်းကြီးလက်မမထိုးတာချက်ညီလေးကြီးရဲ့
သောတာရှင်များရှင်စပိုင်းဆိုင်ရာချိုးရင်းမှုကြောင့်မလို့ဒီစီးပွားရေးခန္ဓာကိုအပြည့်အစုံပြီးစီအောင်မထုတ်လွှင့်ပေးနိုင်တာတောက်မှန်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်မကြခင်မှာတော့ဒီဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောက်သတင်းတော်နဲ့အတူသူယုံကြည်အားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်နားဆင်ကြရအောင်ပါရှင်
Welcome to the Voice of America in
ဟုတ်ကဲ့ရှင်ဒီ blogger တွေပြောသမျှအစီအစဉ်မှာဆိုလို့ရှင်တော့ Huawei smartphone တစ်တွေဟာ Google Play အပါအဝင် Google ရဲ့ဝန်ဆောင်မှုတွေ Apple တွေထောထက်သွင်းသုံးခွင့် license ကို Google ကုမ္ပဏီကနေပြီးတော့ရပ်ဆိုင်းခဲ့တာမှာတော့မြန်မာနိုင်ငံင်းက Huawei phone သုံးလို့သူတွေရဲ့တဝက်လောက်ကိုပဲထိခိုက်လိုက်မယ်ဆိုပြီးတော့မြန်မာနိုင်ငံရဲ့နယ်စုံမှာလက်ကင်ဖုန်းရောင်းချနေတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကပြောပါတယ်ဘလို့ကြောင့်ပါလဲဆိုတာကိုတော့ဒီလက်ရှိမြန်မာနိုင်ငံရဲ့ smartphone ဈေးကွက်ထဲမှာ Huawei ကနေပြီးတော့နံပါတ်1နေရာမှာရှိနေတာမို့လို့ Google ရဲ့ကန့်သတ်မှုတွေကြောင့် smartphone ရောင်းဝယ်သူတွေဘလောက်များထိခိုက်နိုင်ပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ဒီလိုမျိုးဒီ Huawei ရဲ့ဒီ smartphone သစ်တွေကိုဒီ app ကနေထွက်သင်းသုံးခွင့် license ကိုGoogle ကနေပိတ်လိုက်မယ်ဆိုရင်တော့စီးပွားရေးကအတော်လေးကိုထိခိုက်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။မြန်မာနိုင်ငံမှာလဲ Huawei smartphone တွေကအယောင်အသွက်ဆုံးဖုန်းတွေထဲမှာပါပါတယ်။လက်ကင်ဖုန်းဈေးကွက်ထဲမှာတော့လက်ရှိအယောင်အရဆုံးနံပါတ်1နေရာမှာ Huawei ကရှိနေတယ်ဆိုပြီးတော့မြန်မာနိုင်ငံရဲ့နယ်စုံမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ်။ဒီလိုမျိုးဒီလက်ရှိ Huawei smartphone နဲ့ tablet computer သုံးနေတဲ့သူတွေအားလုံးအတွက်ကောကဘာတဝမ်းဈေးကွက်ထဲမှာရောက်နေတဲ့ Huawei ဒီပစ္စည်းတွေကိုပါဒီလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပြီးတော့ပေးသွားမှာဖြစ်တယ်လို့ Huawei ကထုတ်ပြန်ထားပါတယ်။ Huawei လုတ်ထားတဲ့ပစ္စည်းတွေကနေတဆင့်တရုတ်အစိုးရကထောက်လန်းနိုင်တယ်လို့အမေရိကန်အစိုးရကနေပြောပြီးတော့ဒီတားမြစ်ကန့်သတ်မှုတွေလုပ်နေတာဖြစ်တယ်လို့အမေရိကန်အစိုးရနဲ့တရုတ်အစိုးရကြားကုန်သွယ်ရေးတင်းမာမှုဖြစ်နေချိန်မှာပဲ Huawei ကုမ္ပဏီကိုပြစ်မှတ်ထားတာဆိုပြီးတော့ကြွန့်ကျင်သူအတော်များများကလည်းရှုမြင်နေကြပါတယ
်အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရလို့တားမြစ်တဲ့စည်ရင်းထဲမှာHuawei ကုမ္ပဏီကိုအမေရိကန်အစိုးရကထည့်သွင်းခဲ့ပြီးတဲ့နောက် Google ကုမ္ပဏီကလူသုံးများတဲ့ app တွေကို Huawei smartphone တွေထဲမှာအသုံးပြုခွင့် license ကိုမေလ19ရက်နေ့ကရပ်ဆိုင်းလိုက်ပါတယ်။ Google ရဲ့ software, hardware နဲ့ဤပညာအထောက်အကူအားလုံး Huawei အသုံးပြုခွင့် license ကို Google ကရပ်လိုက်တာပါ။ဒါကြောင့် Android စနစ်သုံးဖုန်းတွေအတွက်လိုချင်တဲ့ app တွေကိုဝယ်ယူ download လုပ်နိုင်မယ်။ Google Play App Store အပါအဝင် Google ရဲ့ဝန်ဆောင်မှုတွေကို Huawei ဖုန်းသစ်သုံးသူတွေအသုံးပြုလို့ရတော့မှာမဟုတ်ပါဘူး။လက်ရှိအသုံးပြုနေကြတဲ့ Huawei ဖုန်းတွေအနေနဲ့ကတော့ Google Play App Store ကနေရယူဝယ်ယူထားတဲ့ app တွေကိုဆက်ပြီးတော့ update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်ကြမှာပါဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android စနစ်အသစ်ကိုထုတ်ရင်တော့ Huawei ဖုန်းတွေမှာ Google Map လိုလမ်းပြမြေပုံ app Gmail ကိုအဆင်ပြေပြေသုံးနိုင်မဲ့ app ရုပ်ရှင်ဗီဒီယိုကြည့်နိုင်မဲ့ YouTube app လိုလူသုံးများတဲ့ Google ရဲ့ app တွေကို Huawei ဖုန်းသစ်တွေထဲမှာထည့်သွင်းအသုံးပြုလို့ရနိုင်တော့မှာမဟုတ်ပါဘူးAndroid ကိုအဓိကသုံးနေတဲ့ Huawei ဖုန်းတွေအနေနဲ့ open source ဖြစ်တဲ့အတွက် Android operating system စနစ်တစ်ကိုတော့ဆက်သုံးခြင်းသုံးနိုင်ပေမဲ့သူနဲ့ပတ်သက်တဲ့ဤပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလှုပ်ပေးတော့မှာမဟုတ်ပါဘူး။လက်ရှိကမ္ဘာလက်ကင်ဖုန်းဈေးကွက်မှာ Samsung ပြီးရင်ဒုတိယနေရာရထားတဲ့ Huawei အတွက်ဒါဟာအတော်လေးထိခိုက်နိုင်တယ်လို့ဤပညာဈေးကွက်ဆိုင်ရာလေ့လာသူတွေကသုံးသပ်နေကြပါတယ်။အထူးသဖြင့် Google App တွေကိုအသုံးများတဲ့ဥရောပမှာHuawei ရဲ့စီးပွားရေးအတော်လေးထိခိုက်မယ်လို့ခန့်မှန်းနေကြတာပါမြန်မာနိုင်ငံမှာလည်း Huawei smartphone တွေကအကြောင်းအသွက်ဆုံးဖုန်းတွေထဲမှာပါပါတယ်လက်ကင်ဖုန်းဈေးကွက်ထဲမှာလက်ရှိအကြောင်းအရာဆုံးနံပါတ်1နေရာမှာ Huawei ရှိတယ်လို့မြန်မာနိုင်ငံနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့အနေနဲ့အကုန်လုံးကိုပြန်ပြီးတော့ comparison ရှင်းကြည့်တဲ့အခါကျတော့တကယ်တမ်းတော့ရောင်းရအကောင်းဆုံးကအခုချိန်ကြီးကတော့ Samsung ဖြစ်နေတော့မယ်ရှိပါသေးတယ်။ဒါပေမဲ့အခုဒီနှစ်ပိုင်းမှာကျွန်တော် Huawei ရဲ့အကြောင်းအားကျွန်တော်တို့ကအရန်ပို့ပြီးတော့တက်လာတယ်ပေါ့နော်။အဲ့တော့ဒုတိယ level လောက်မှလိုက်လာတဲ့သဘောရှိပါတယ်အမ။
အဲ့တော့ smartphone ဝယ်တဲ့သူတွေပေါ့နော်။အဓိကအပြင် Huawei ဖုန်းဝယ်တဲ့သူတွေကဖုန်းထဲမှာဘယ်လိုမျိုး app ပါတာကိုအဓိကကြည့်ပြီးတော့ဝယ်တယ်လို့ရောပြောလို့ရလဲရှင့
်။သူတို့ကတော့တကယ်တမ်းကျတော့အမကျွန်တော်တို့နိုင်ငံအနေနဲ့ကိုရှင်းကြည့်တဲ့အခါကျတော့ဒီ ွားဝေကိုသူမြင်တဲ့အမြင်နှစ်မျိုးရှိတာပေါ့အမေပထမတစ်မျိုးကတော့ဒီဈေးနှုန်းတက်တာတဲ့အနေနဲ့ဝယ်တာတစ်ခုရှိတယ်အခုနောက်ပိုင်းကျတော့သူကွားဝေကသူ့ရဲ့ technology ရလဲပြောင်းလိုက်တဲ့အခါကျတော့ဒီအမြင့်ဖုန်းလို့ခေါ်တာပေါ့ကျွန်တော်တို့ဒီ high end ဖုန်းไอ้เอ็มมาตัวตะเก้โห class อเมนนี่ไก่ลงได้บุ๊ดนี่เปลี่ยนทุบได้คราวเดียวดูเนี่ยเปลี่ยนซินซ่าได้คราวมาตัวรู้ดิไอ้แคมเราเนี่ยกาวเนี่ยอัจฉริยะฟีเจอร์นี่ปูပြီးတော့ส่งลาได้โหเกษตรริกว่ามูดีပြီးတော့ตัวก็เวบาได้ครับโหแอปเนี่ยปัดแต่เนาะตัวอ่ะนอกบ้านจ้าว่าเวดูเนี่ยดีตะกูเนี่ยปาได้แอปแต่ถ่ายตัวอ่ะนอกมาราดี Google Play Store หรือว่าตัวนี่ดาวน์โหลดซวยชาပြီးတော့มาဟိုပို့ပြီးတော့မှ install လုပ်ကြတာပို့ပြီးတော့များပါတယ်ခင်ဗျအဲ့လိုရှိပါတယ်ခင်ဗျဟုတ်ကဲ့
ခုတော့ဒီ Google ကသူ့ရဲ့ဒီ app တွေပေါ့ခုနပြောတဲ့ဒီ Google Play Store ကနေဝယ်ရတဲ့ app တွေယူရတဲ့ app တွေနောက်တစ်ခုကသူတို့ဒီ pre install app တွေဟို Google Map တို့ Gmail တို့ YouTube တို့လိုမျိုး app တွေကိုနောက်ဆိုရင် Huawei phone တွေထဲမှာသုံးခွင့်မပေးတော့ဘူးပေါ့လေဆိုတော့အဲ့လိုမျိုးလုံးလိုက်တဲ့အတွက်ကြောင့်မို့လို့ဟို Huawei phone တွေအရောင်းပိုင်းမှာရောဘလောက်ထိခိုက်သွားနိုင်တယ်လို့တွက်နိုင်ပါလဲရှင်
ဝယ်ပြီးသား user တွေအနေနဲ့ Play Store ကနေစပြီးတော့ upgrade လုပ်ခြင်းနဲ့ခံနေပါတယ်သူတို့အခက်အခဲစပြီးတော့ရှိလာနိုင်ပြီပေါ့ဒါမှမဟုတ်အခုလုံးလုံးစင်မှာကတော့ three month spending နဲ့ကျွန်တော်တို့ရထားတယ်လို့လည်းကျွန်တော်တို့တင်ကြားထားတယ်ပေါ့နော်ကြားထားတဲ့အခါကျတော့သူချက်ချင်းတော့ effect ကိုမဖြစ်နိုင်ဘူးလို့ထင်တာပေါ့လေနောက်တစ်ခုကဘာလဲဆိုတော့ဒီ operation system ကို upgrade လုပ်တာခင်းရင်းနဲ့ကိစ္စရှိနေနောက်တစ်ခုကဘာလဲဆိုတော့သူတို့လိုချင်တဲ့ application တွေပေါ့ဒီ Google Store မှာထပ်ပြီးရှာဖို့အတွက်ကိုခင်းရင်းနဲ့ဥပဒေမျိုးရှိတယ်ဆိုတော့ဒီ Huawei ဖုန်းကိုင်တဲ့ user တွေရဲ့ 50% လောက်ကတော့ဒီဟာကို impact ဖြစ်နိုင်သွားတယ်ခင်ဗျအခုတော့သူကဟိုတခြား 50% ကတော့ကျွန်တော်တို့ဒီမှာဘယ်လိုလဲဆိုတော့တုံးတယ်လို့ပြောရင်လည်း user ရဲ့အနေထားရဟိုဒီလိုဟိုတက်တာလို့ပဲတုံးတဲ့သဘောရှိတယ်ဒီ application ပေါ်မှာတိတ်ပြီးခွေကြီးဖြစ်တဲ့ဟာသူကမရှိတာမျိုးလည်းရှိတာပေါ့လေ
တုံးတဲ့သူတွေကတော့လေခုနပြောသလိုထိခိုက်မယ်ဒါပေမဲ့အဓိကဒီဖုန်းရောင်းနေပေါ့နော်ကိုပြီးဆိုတော့တို့လိုမျိုးဖုန်းရောင်းနေတဲ့သူတွေအတွက်ကဘယ်လောက်ထိတာထိခိုက်သွားနိုင်မယ်လို့ရောပြောနိုင်ပါလဲရှင
်ဟိုအဲ့ဒီဟာအနေနဲ့ကြည့်မယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အရန်တော့ထိခိုက်မယ်လို့မထင်ဘူးအဲ့လိုလေဆိုလေဟိုကျွန်တော်တို့ကိုတရုတ်ဖုန်းပဲပြောလိုက်ပြောကြပါတော့လေဒီ China က production လုပ်တဲ့ဖုန်းတွေမှာဆိုတော့တခြားကျွန်တော်ကဒီ Xiaomi ဆိုတဲ့ဟာမျိုးရှိတယ်။နောက် Oppo ဆိုတာရှိတယ် Vivo ဆိုတာလည်းရှိတယ်။အမှသူတို့ရဲ့ market share ကလည်းကျွန်တော်တို့ Huawei နဲ့ဟိုမတိတ်မရင်းကိုအပြိုင်လာနေကြတာပေါ့လေ။အဲ့ဒီခါကျတော့သူကပြောဆိုတော့သူတွေကဒီဟာမှမရမ်းမနေဖြစ်ရမယ်ဆိုတဲ့ဟာမျိုးတော့လူတွေရဲ့စိတ်ထဲမှာတော့မရှိဘူးကြာမရှိတဲ့အခါကျတော့ဒီကိစ္စမှာဟို Huawei မလိုချင်ဘူးတခြားပေါ်ဒီ Oppo တို့ Vivo တို့ strike ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့အရင် impact ဖြစ်မယ်လို့ယူဆထားပါဘူးခင်ဗျအဲ့လိုမျိုးလေ
မြန်မာနိုင်ငံအနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းဖြစ်ပါတယ်လက်ရှိ Huawei smartphone နဲ့ tablet computer သုံးတဲ့သူတွေအားလုံးအတွက်ရောကမ္ဘာတဝန်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လို့ဝတ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကထုတ်ပြန်ထားပါတယ်။ Huawei လို့ပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ America အစိုးရကပြောပြီးတားမြစ်ကန့်သတ်မှုတွေကိုလုပ်နေတာဖြစ်တယ်လို့ America အစိုးရနဲ့တရုတ်အစိုးရကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေချိန်မှာ Huawei ကုမ္ပဏီကိုပြစ်မှတ်ထားတာဖြစ်တယ်လို့ကြွမ်းကျင်သူတော်တော်များများကမြင်နေကြပါတယ်။တကယ်တော့ Huawei ပစ္စည်းတွေကိုမသုံးရလို့တားမြစ်လိုက်တဲ့အတွက်ထိခိုက်တဲ့အထက်မှာ American လုပ်ငန်းတွေလည်းပါပါတယ်Huawei smartphone တွေလုတ်ဖို့လိုအပ်တဲ့ hardware ပစ္စည်းတွေ microchip တွေကိုနိုင်ငံခြားကုမ္ပဏီတွေအထူးသဖြင့် American ကုမ္ပဏီတွေဖြစ်တဲ့ Intel, Qualcomm နဲ့ Broadcom စတဲ့ chip ထုတ်လုပ်တဲ့လုပ်ငန်းတွေစီကနေဝယ်နေရတာပါ။ဒါကြောင့် Huawei အပေါ်ကန့်သတ်မှုတွေကို American အစိုးရကမေလ20ရက်နေ့မှာရပ်ပေါင်း90 short port ပေးခဲ့တာဖြစ်တယ်လို့ဤပညာဆိုင်ရာလေ့လာသူတွေကသုံးသပ်နေပါတယ်။5G မြန်နှုန်းမြင့် internet ကွန်ရက်ဖြတ်နေနေရမှာရှေ့တန်းရောက်နေတဲ့ Huawei ကတော့သူတို့ဘက်ကဒီလိုအခြေအနေမျိုးတွေဖြစ်လာမှာကိုကြိုတွက်ထားတဲ့အတွက်ပြင်ဆင်မှုတွေပြေဝလုပ်ထားတယ်လို့ Huawei ကုမ္ပဏီတည်ထောင်သူ Ren Zhengfei ကတုံ့ပြန်ခဲ့ပါတယ်။ American ဟာ Huawei ရဲ့အားကောင်းခိုင်မာမှုကို short တွက်တာဖြစ်တယ်။ကမ္ဘာမှာထိတ်တန့်ဖြစ်အောင်လုပ်နေတဲ့နေရာမှာ American ရဲ့ပဋိပက္ခတွေဖြစ်မှာကိုကြိုတွက်ထားပြီးသားဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အစိုးရရဲ့တားမြစ်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီးHuawei ဖုန်းတွေမှာ Android စနစ်နဲ့ App တွေအသုံးပြုခွင့် license ကိုရလိုက်တဲ့အတွက် Android စနစ်သုံးနေကြတဲ့တခြား smartphone ထုတ်လုပ်နေကြသူတွေအနေနဲ့က operating system စနစ်အတွက် Google ရဲ့ Android စနစ်ကိုအဓိကအားကိုးစရာမလိုတဲ့တခြားနည်းလမ်းတွေရှာဖို့အလေးအနက်စဉ်းစားစရာဖြစ်လာနေပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးသနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တက်ညာသတင်းတော်မှာတော့နမေကျော်ဆိုတော့မက်ဒေါနာကတော့လူခွင့်ရေးဘက်ကရက်တင်တဲ့အခြေအနေပိုင်းငြိမ်းချမ်းရေးလမ်းတစ်ကိုမျှော်လင့်နေပါတယ်လို့ပြောသွားခဲ့ပါတယ်နောက်ပြီးတော့နှစ်စဉ်တိုင်းကျင်းပနေကြ Victoria Secret နမ်မီမယ်ရီရဲ့ fashion ပွဲဒီနေ့မကြည့်ရတော့ဘူးလို့ဆိုပါတယ်ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်နမေကျော် pop အဆိုတော် Madonna တရားအစ္စရေးမှာကျင်းပတဲ့ Eurovision တချင်းပြိုင်ပွဲမှာဝင်ရောက်ပြီးတော့ဖျော်ပြဖို့သူဘာကြောင့်အဆုံးဖြတ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်းလင်းပြီးတော့ပြောဆိုသွားတာမှာတော့သူအနေနဲ့လူခွင့်ရေးကောက်ွယ်ပြောဆိုတာတွေအမြဲလုပ်နေမှာဖြစ်ပြီးတော့ငြင်းငြင်းရေးအတွက်လမ်းတစ်ကိုမြင်ရဖို့လည်းမျှော်လင့်နေလို့ပြောသွားခဲ့တာပါ Television မှာလုပ်တဲ့ Eurovision နောက်ဆုံးအဆင့်မေလ18ရက်နေ့စနေနေ့တုန်းက Madonna ကိုအထူးဧည့်သည်ပြင်ပအဆိုတော်ဖြစ်နေတွေ့ရမှာပါဒီပြိုင်ပွဲကိုအစ္စရေးနိုင်ငံမှာကျင်းပတာကြောင့်အတော်လေးအငင်းပွားစရာဖြစ်တာပါဖြောပြေမဲ့အသူတွေရောကုမ္ပဏီတွေနဲ့အစိုးရတွေကိုအစ္စရေးနဲ့မဆက်ဆံဖို့လိုလားတဲ့ပါလက်စတိုင်းထောက်ခံတဲ့တက်ကြွလှုပ်ရှားသူတွေကဒီအစ္စရေးမှာလှုပ်တဲ့ပွဲကိုတပိတ်မှောက်ထားတာပါလူကြိုက်များတဲ့ Eurovision ပြိုင်ပွဲမှာနိုင်ငံပေါင်း40ကျော်ကဂီတပညာရှင်တွေပါဝင်ခဲ့ပြီးတော့မနစ်ကဆိုရင်ဥရောပနိုင်ငံ50လောက်ကကြီးရှုတဲ့သူ189တန်းလောက်ထိရှိခဲ့တာပါဒီပွဲမှာဆိုဖို့သူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပထမဆုံးသူပြောသွားတဲ့မှတ်ချက်စကားမှာတော့သူကလူခွင့်ရေးထောက်ခံသူတူဖြစ်ပါတယ်လို့အဆိုတော်မက်ဒေါနာကပြောသွားတာပါတစုံတူရဲ့နိုင်ငံရေးရည်မှန်းချက်ကြောင့်ဆိုပြီးတော့သူ့ရဲ့ဂီတဖျော်ဖြေမှုတွေကိုရပ်မှာမဟုတ်တလို့ကမ္ဘာဘယ်နေရာမှာမဆိုကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူဆက်ပြီးတော့စန့်ကျင်ပြောသွားမှာဖြစ်တယ်လို့အဆိုတော်မက်ဒေါနာကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒီဒေသမှာအပြစ်ကင်းမဲ့တဲ့သူတွေအသက်ဆုံးရှုံးရတယ်ဆိုတဲ့သတင်းကြားတိုင်းကျမနှလုံးကြေကွဲရတယ်လို့ဒီအကျဉ်းဖက်မှုတွေဟာအခုခေတ်ကဘာကြီးမှာမလို့လားအတော်တဲ့ပြိပက္ခတွေအတွင်းအကျိုးအမြတ်ရနေတဲ့သူတွေရဲ့နိုင်ငံရေးရည်မှန်းချက်အတွက်လို့ဖြစ်နေပါတယ်ဒီလိုမျိုးဆူဆူရွားပျက်စီးဆုံးရှုံးမှုတန်တရားကနေပြီးတော့ဖောက်ထွက်ပြီးတော့မကြခင်မှာပဲငြိမ်းချမ်းရေးအတွက်လမ်းသစ်ခင်းနိုင်မှုသူမျှော်လင့်ပါတယ်လို့အဆိုတော်မက်ဒေါနာကပြောပါတယ်အစ္စရေးဆိုတော့နီတာဘာဇီလိုင်ဟာပြီးခဲ့တဲ့နှစ်မှာအနိုင်ရခဲ့တာကြောင့်ဒီနှစ် Eurovision ပြိုင်ပွဲကိုအစ္စရေးနိုင်ငံမှာအင်ရှင်ဖြစ်နဲ့ကျင်းပခွင့်ရတာပါအစင်လာအဖြစ်လဲနိုင်တဲ့အတိုင်းပြည်ကနောက်နှစ်မှာအင်ရှင်လုပ်ခွင့်ရတာဖြစ်ပါလိမ့်ရှင်အသက်60အရွယ်အဆိုတော့မက်ဒေါနာအနေနဲ့လာမယ့်ဇွန်လမှာထုံမဲ့သူရဲ့ Madam X ဒေးတပြားတွေကတချင်တပုတ်အပေါင်းဝင်တချင်နှစ်ပုတ်နဲ့ဒီပွဲမှာဖျော်ပြပါတယ်သူဟာ2009ခုနှစ်ကနေ2012ခုနှစ်အတွင်းကဘာလဲဖျော်ဖြေပွဲမှာလဲအစ္စရေးကိုတွားပြီးဖျော်ဖြေဘူးတာပါ။ဒါပြင်သူကကဘာလားလို့ခေါ်တဲ့ရှေးဂျူးရိုးယာယူဆောက်ကိုလက်ခံတဲ့သူလည်းဖြစ်ပါရဲ့။အမေရိကန်ပြည်အောင်စုကအနေနဲ့ကျော်အမျိုးသမီးအတွင်းခံတစိဖြစ်တဲ့ Victoria Secret ရဲ့နှစ်တိုင်းပြုလုပ်နေကြ Fashion Show ကရုပ်တန်လိုင်းကနေထုတ်လွှင့်ပြသတဲ့အစဉ်လားရှိပေမဲ့ဒီနှစ်တော့တမျိုးပြောင်းသွားပါရဲ့။ဒေါ်လာတန်းချီတန်နဲ့ရနာစီချဲအတွင်းခံမျိုးကိုပါပွဲထုတ်တဲ့ Victoria Secret မိခင်ကုမ္ပဏီကသူတို့ရဲ့စီးပွားရေးပုံစံကိုလာရတည်စီသွားဖို့ Victoria Secret တစိတ်တွေကျညာပုံစံအစ်စ်မျိုးနဲ့ဈေးကွက်စ်ပုံစံတစ်တွေပြောင်းလဲဖို့လုပ်နေတယ်လို့ပြောသွားပါတယ်။မိခင်ကုမ္ပဏီဖြစ်တဲ့ Elbrand Inc. ရဲ့အမှုဆောင်အရာရှိကုမ္ပဏီတွင်ဖြန့်ဝေတဲ့အသိပေးစာထဲမှာတော့ဝန်ထမ်းတွေအားလုံးကိုအဲ့လိုပြောလိုက်တာဖြစ်ပြီးတော့အဲ့ဝန်ထမ်းအသိပေးစာကိုရိုက်ထားတဲ့ပုံက online မှာတွေ့ရပါတယ်။ဒီ fashion show လုံးမလို့ကိစ္စနဲ့ပတ်သက်လို့ writer သတင်းဌာနကဆက်တွေ့ပြီးတော့မေးမြန်းတာကိုတော့ဘာမှပြန်ပြောမဖြေပါဘူး။လက်ရှိကမ္ဘာကျော်စူပါမော်ဒယ်တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Ambrosio နဲ့ Lily Eldridge တို့မလုံးတလုံးအတွင်းငယ်နေတဲ့ fashion show လမ်းမှာရှောက်ပြတာဟာလိန်ခွဲခြားဆက်ဆံမှုဖြစ်တယ်။အခုခေတ်အယူအဆတွေနဲ့ဝေးကွာနေပြီဆိုပြီးတော့ဝေဝံမှုတွေပေါ်ထွက်လာပြီးတဲ့နောက်မှာအခုလိုမျိုး Victoria Secret မိခင်ကုမ္ပဏီရဲ့အဆုံးဖြတ်ချက်ထွက်လာတာလည်းဖြစ်ပါရဲ့ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah. I'll have my own
yeah.မယေသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့စာရေးဆရာမမြူပါကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှပေးထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
မှာပါစပါမီပါပါဒီမှာကစင်တော်နဲ့အမီကဖြစ်ဆက်နေတဲ့ဝီတိုရီယာတောင်ချင်းသားလေးကလောင်းချီဆိုတဲ့နေလေးကလာရတာပေါ့နော်အမငယ်ငယ်တုန်းကကျမတို့ရဲ့အတိုင်းဝိုင်းတစ်ခုလုံးမှာအစာရေးဆရာဆိုတာကမရှိခဲ့ကြဘူးဆိုတော့အဲ့ဒီအချိန်တုန်းကအစာရေးဆရာဖြစ်အောင်လုပ်မယ်ငါရန်ကုန်သွားမယ်လို့တငယ်ချင်းတွေကိုပြပြတဲ့အချိန်မှာအရင်ကအလောင်ခံကြရတာလေးရှိရပါဘူးဒါပေမဲ့ကျမစနေရမာကတ်ကလိုက်2007မှာရန်ကုန်ကိုတယောက်ဖြစ်တက်လာခဲ့လိုက်တယ်ပြီးတော့ဘလို့နည်းနဲ့ဒီစာပေလောကကိုရောက်အောင်ကြိုးစားရမလဲဆိုတဲ့ကိစ္စလေးအတွက်တော်တော်လေးကိုရှုံးကန်ခဲ့ရတယ်ပေါ့သုံးနှစ်လောက်ကြိုးစားပြီးရဲ့အချိန်မှာဘိုးရတယောက်လိုလူမှုဘဝတွေကလူတွေရဲ့ဘဝရဲ့အတွေ့အခေါ်အတိအမြင်တွေသူတို့ကြော်ဖြတ်ခဲ့တဲ့ဟာတွေမြင်ဆိုင်ရတဲ့ဟာတွေလူ့ဖွဲ့စည်းမှရှိတဲ့အတွန်းတိုက်တွေအများကြီးပဲပေါ့ဒါတွေကိုလေ့လာတယ်လေ့လာတဲ့အချိန်မှာတွင်နောက်တယောက်လိုလေ့လာတယ်သူပြေသနာသမားလိုလေ့လာတယ်ပြီးရင်အဲ့ဟာလေးကိုပါဖတ်သူအတွက်ဖတ်ရအစဉ်ကြီးတဲ့ရေးခွဲပုံမျိုးလေးနဲ့ဝတ္ထုလေးလိုရပ်တာစာပေစင်နဲ့အစေးလေးလိုအဲ့လိုမျိုးလေးပြန်ရေးပြီးဖော်ပြတဲ့စာပေရေးသားမှုစပြီးတော့တည်ပြီးတော့စူးစားခဲ့စူးစားနိုင်တဲ့အခွင့်အရေးလေးရခဲ့တာပေါ့ဒီမှာအဲ့ဒီဖြတ်တန်းခဲ့တဲ့အတွေ့အကြုံပေါ့2010ကနေဖြတ်တန်းခဲ့တဲ့2016 16လောက်ကြီးအရလူတွေအများကြီးနဲ့တွေ့ခဲ့တယ်ဒီမှာ HIV positive သမားတွေသောင်းသားတွေနောက်ဆေးပေးဆောင်ကားလူတွေဘဝကိုပုံမှန်မျိုးစုံနဲ့ဖြတ်တန်းကြတဲ့လူတွေကိုတွေ့ဆုံခဲ့စကားတွေအများကြီးပြောခဲ့တယ်သူတို့ရဲ့ life တွေကိုစိတ်ဝင်စားစရာကောင်းတဲ့ရသပုံစံနဲ့ပြန်ရေးတယ်နောက်ဆုံးဂျာတာကြီးစက်ကမ်းမိုင်းစေယုံကိုပါဒီမားကဟိုဟာကျူးလန်ဆောင်ပြီးတော့စေယုံတော့တက်ခဲ့မှုပါတယ်အစာရေးဖို့ပါပဲအဲ့ဒါလည်းအဲ့လိုပဲကိုယုံကြည်ရာအတွက်ယုံကြည်ရာကိုယုံကြည်နေတာကအစာရေးမယ်အစာရေးခြင်းနဲ့လူတွေရဲ့ဘဝကိုဒိုင်းရှိပြန်မရေးခြင်းတကယ်လေးလာပြီးမှရေးခြင်းနဲ့ဆိုတဲ့အချိန်ကျတော့သေယောဂအထူးသေယုံမှာယောဂာကြီးမှရှိတဲ့သူတွေကိုလေ့လာပြီးတော့ရေးခြင်းပါရေးခြင်းတော့ယောဂာကြီးသေယုံနဲ့တွေ့တယ်နောက်အခြားဆက်သွယ်တယ်ဒီလူတွေကိုတွေ့ဆုံစကားပြောပြီးလေ့လာခွင့်ရပါမလားဆိုတော့မရခဲ့ဘူးပေါ့နော်အဲ့ဒီအချိန်တော့မရခဲ့တော့ဒါကြီးကိုနှစ်နှစ်သုံးနှစ်လောက်စူးစမ်းကြည့်တယ်လုံးဝမရတဲ့အချိန်မှာမဟုတ်ဘူးငါထားကိုရေးခြင်းနဲ့ဟုတ်တယ်ငါရအောင်ရေးရမယ်ဆိုတော့ဆိုပြီးတော့မှအဲဟို psychology နဲ့ပတ်သက်တဲ့စာအုပ်တွေအများကြီးစုတယ်အဲဒီ psychosis တယောက်ရဲ့ behavior တွေကိုလေ့လာတယ်ပြီးတော့မှပြည်ုံတက်ခွင့်ရအောင်ကြိုးစားခဲ့တယ်ပေါ့တကယ်လည်းတက်ခွင့်ရခဲ့ပါတယ် bipolar disorder ဆိုတဲ့စိတ်ကြွစိတ်ကြရောဂါကိုကဖြစ်ချင်တာစိတ်ယုံဖြစ်ချင်တာအဲ့ရလူနာရင်းအတူနေချင်တာဒါကိုလေ့လာချင်တာကိုကဒါကိုမရရအောင်လုပ်မယ်ဆိုရင်ကြောင်လို့ရမှာပဲဆိုရင်ဖြစ်ဖြစ်အောင်ကြိုးစားခဲ့ရတယ်။ကြိုးစားခဲ့ပြီးတော့လုပ်ခဲ့ပါတယ်။သူတို့ကိုလည်းလေ့လာခွင့်ရတယ်။မတိတိတာတွေအများကြီးသိခွင့်ရတယ်။ဆေးရုံကနေပြန်ထွက်လာပြီးတော့ဒီစာမူကိုရေးတဲ့အချိန်မှာပေါ့ဒီမှာ real life story မှာပဲရေးပါတယ်။ cover story ဖြစ်ရေးရပေါ့အလုံးစုံ။ပြန်ရေးတဲ့အချိန်မှာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီသေယောကဆရာဝန်ကြီးရဲ့ conference တစ်ခုမှာရောတာကြီးဆေးရုံအုပ်ကြီးပုံရံကဒီစာကိုပြပြီးတော့ဒီပေါ်မှာဘယ်လိုခံစားရပါလဲဆိုမျိုးအလုံးစုံသိနေရတဲ့အချိန်ကြီးတော့ဖြစ်သွားတယ်။ဒါနဲ့ကျွန်မကစာရေးတဲ့နေရာမှာမလိန်ထားဘူး။အဓိကဆိုလိုချင်တာကကျွန်မဘဝမှာစာရေးဆရာတယောက်ဖြစ်ဖို့အတွက်ယုံကြည်ခဲ့တယ်။စာရေးဆရာတယောက်ဖြစ်ချက်တည်ခြင်းနဲ့ဒီလိုကြီးရဆန္ဒတစ်ခုအတွက်လုပ်ရမယ်ဆိုရင်အခက်ခဲတွေအဟန့်အတားတွေဘလောက်ပဲရှိရှိမဖြစ်ဖြစ်အောင်ကြိုးစားလုပ်ကင်ကြရတာပဲပေါ့နော်။ဒီလိုမျိုးကျွန်မရဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်စပိုင်းဆိုင်ရာချိုရဲမှုကြောင့်အတန်လွင့်နေတဲ့အချိန်မှာအတန်ဖိုင်တချို့မှာအနှဲငယ်ပြတ်တောက်မှုလေးတွေရှိခဲ့တဲ့အပေါ်ကိုအထူးပဲတောင်းပန်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။ VOA ရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington
Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။မနေ့ပြန်မနေ့ခင်းမှာထုတ်လွှင့်ပေးမဲ့အစီအစဉ်တွေကတော့စီးပွားရေးခန်းအတူတဆုံးလေအမေရိကန်တခွင်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။တနင်္လာညချမ်းရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြင့်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားနျူကလ িয়ার ဆက်တပ်မှုကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်မရောက်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ပြောကြားမှုတွေကွဲပြားနေပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစရေးကအဓိကကြီးမန်းချက်ဖြစ်တယ်ဆိုတာအမြင်တူတာကိုတော့ကောင်းဆောင်နှစ်ယောက်တိုကျိုမြို့တော်မှာဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မကြာခင်ကမြောက်ကိုရီးယားကလုပ်ခဲ့တဲ့မစ္စတာဒုံဆန်တက်မှုတွေကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကသူ့အပေါ်အာရုံစိုက်အောင်လုပ်တဲ့လုပ်ရဖြစ်ပြီးတော့ပုံကိုရေးအရာတော့သူ့အတွက်တိတ်ကိစ္စမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်အာဘေကတော့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူစာချုပ်ချုပ်ဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့သဘောတူညီချက်ရနိုင်မှုအတွက်လမ်းဖွင့်ထားတယ်လို့ဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာသူကပြောသွားတာပါ။ကုန်သွယ်ရေးစာချုပ်ဖို့တရုတ်ဘက်ကအဆင်သင့်ဖြစ်နေပေမဲ့လည်းအမေရိကန်ဘက်ကမဖြစ်သေးဘူးလို့ဆိုပါတယ်။EU ဥရောပသမ္မတပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးနိုင်ခဲ့ကြပါတယ်။ဥရောပ28နိုင်ငံကကလွတ်တော်ကိုယ်စားလှယ်950တရာကိုစားပြုတဲ့ဥရောပပါလီမန်မှာအစဉ်အလာအဖြစ်ဥဆောင်လွှမ်းမိုးထားတဲ့ဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီတွေရဲ့ထိန်းချုပ်မှုအဆုံးသတ်ပြီးတော့ Liberal Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာပါတယ်။ Britain ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU တွေကခွဲထွက်လို့တဲ့အမျိုးသားရေးပါတီတွေကအများစုအနိုင်ရကြပါတယ်။ EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပေမဲ့လည်း EU ပါလီမန်မှာအမျိုးသားရေးဝါဒီတွေအများစုထွန်းမိုးဖို့လောက်အထီတော်အနိုင်မရပါဘူး။ဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီအုပ်စုပေါင်းကပါလီမန်မှာအများစုထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ပေမဲ့အဲ့ဒီပါတီတွေရဲ့ကိုယ်စားလှယ်တွေကတော့နေရာအများစုဆက်ပြီးတော့ရထားပါတယ်။အခုတစ်ခါ EU ရွေးကောက်ပွဲတွေကိုမဲပေးသူအရေးတွက်က20အတွင်းမှာအများဆုံးဖြစ်ပါတယ်။ပြင်သစ်နိုင်ငံလီယွန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဒီ73ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဘုံခွဲမှုနဲ့မတင်ကားသူ3ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်ဖမ်းဆီးခဲ့သူတွေထဲမှာကွန်ပျူတာသိပ္ပံပါသာတက်နေတဲ့အသက်24နှစ်အရွယ်အယ်ဂျီးရီးယားနိုင်ငံသားတစ်ယောက်ပါပါရယ်ပြီးခဲ့တဲ့တစ်ပတ်တောက်ချာနေတုန်းကလီယွန်မြို့လေကလူသိများတဲ့မုံဆိုင်တစ်ခုအပြင်မှာတန်ချောင်းတွေတန်လုံးလေးတွေထည့်ထားတဲ့အိမ်လုံးဘုံတစ်ခုပောက်ကွဲခဲ့ပြီးတဲ့နောက်အသက24နှစ်အရွယ်အယ်ဂျီးရီးယားကျောင်းသားကိုရဲကလိုက်လံရှာဖွေနေတာဖြစ်ပါရယ်တူရကီအကျဉ်းထောင်တွေမှာအကျဉ်းသားထောင်နဲ့ချီရပောင်း200အစာငတ်ခံဆန္ဒပြမှုအဆုံးသတ်သွားပါပြီ။ကတ်လူမျိုးသဘုံအဖွဲ့ခေါင်းဆောင်အက်ဗ်ဒူလာအိုဂျာလန်ကို၈နှစ်အတွင်းမှာဒီပထမဆုံးအကြိမ်၈နှစ်တွင်နဲ့တွဲခွင့်ပြုပြီးတဲ့နောက်မှာအကျဉ်းသားတွေရဲ့ဒီအစာငတ်ခံဆန္ဒပြမှုတွေအဆုံးသတ်သွားခဲ့တာဖြစ်ပါတယ်ရှင်
။တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Aiden Utuku ဖြစ်ပါတယ်ရှင်။ကျမကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.